ခုပြည်လုံးချုပ်တကောင်စီရင်ကိုဆရာတို့ကောက်ယူနေတဲ့အခုလက်ရှိအခြေအနေဘယ်လိုများရှိနေပါလဲရှင်အခုဘယ်ဒေသတွေမှာအဓိကထားပြီးတော့ကောက်ယူနေတာတွေရှိပါလဲရှင
်ဟဲ့ကျွန်တော်တို့တနင်္ဂနွေလုံးအနေထားတော့ပြီးတော့ပါပြီဟိုအခုလက်ကျန်ဖြစ်နေတဲ့ကချင်ပြည်နယ်ဟိုလိုင်စာပတ်ဝန်းကျင်က68ရွာနဲ့နောက်ဘက်ကရခိုင်ဘက်ကဘင်္ဂလီအဲ့အဲ့လေးတွေပဲကျွန်တော်တို့ဆက်ပြီးတော့ကောက်ဖို့ဆောင်ရွက်နေတာရှိပါတယ
်အခုလက်ရှိကောက်နေတဲ့နေရာမှာရောဆရာတို့အခက်အခဲတွေများရှိပါလားဟိုဘယ်လိုကြုံရတာတွေရှိပါလဲရှင်
အဲ့လောလောဆယ်တော့အဲ့ဒီကတော့ပြောလို့မရသေးဘူးကျွန်တော်တို့ဘူတကောင်သိန်းကော်မရှင်ဥက္ကဋ္ဌဖြစ်တယ်ကျွန်တော်တို့ဝင်ကြီးနဲ့ဟိုဘက်ကဒူဦးစီးချုပ်ဗိုလ်ချုပ်ကော်မတော်နဲ့သူကမူရတော့သဘောတူပြီပေါ့နော်အဲ့လောလောကျန်တော့ကချင်ပြည်နယ်တကောင်သိန်းကော်မတီနဲ့သူပြန်ရရသူဆက်ဆံရေးရုံးအဖွဲ့နဲ့ဆက်လုပ်နေကြတယ်ဗျာဟိုနည်းနည်းပဲကျန်တာဆိုတော့ဒါအောက်ခြေ level ပဲလုပ်နေကြတာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ဟိုရခိုင်ပြည်နယ်အတွင်းရမွတ်စလင်တွေရောရှင်သူတို့အရင်ကသူတို့ရိုဟင်ဂျာအဖြစ်လက်မခံရင်အကောင့်မခံဘူးဆိုပြီးတော့ပြောနေတော့အခုထပ်ပြီးကောက်ယူနေတဲ့အနေအထားမှာရောရှင်
အခုကတော့သူကဒီလိုပြဟိုအရင်လိုအလုံးနဲ့အရင်နဲ့ကောက်တော့တော့မဟုတ်တော့ဘူးသူတို့ဗင်္ဂလီအနေနဲ့လက်ခံပြီးတော့သူတို့နိစ္စရသကောင်ကြီးကိုကဲမှုယုံနေဘူးလာပြီးတော့အကောက်ခံတဲ့မိသားစုတွေကိုမိသားစုလိုက်ကောက်ပြီးတယ်တချို့ကလည်းလူမျိုးမီမထည့်ပေးပါနဲ့ဆိုပြီး914ပေးမှလူမျိုးမီပါကွက်လက်ထားပေးပြီးတော့ကောက်ပြီးပါဆိုပြီးတော့ကောက်ခံတဲ့လူတွေကောက်ပြီးတယ်အဲ့လိုပဲလုပ်နေတာရှိတယ်ဗျဟိုသဘောတော့လိုက်ကောက်တဲ့သဘောတော့မဟုတ်ဘူးသူတို့အနေနဲ့ဟိုဘောကျင်းနဲ့လက်ခံပြီးကိုကဲမှုယုံကိုမိသားစုလိုက်တည်ပေးတဲ့အချိန်မှာပဲကောက်ယူတဲ့သဘောပေါ့နော်ရောတက်ရှိနေတာအဲ့လိုပဲလုပ်နေတဲ့သဘောပဲဗျ
ဟုတ်ကဲ့ဒီအကောက်မခံတဲ့မွတ်စလင်တွေကိုပြန်ပြီးတော့တကောင်စင်းကောက်ယူနိုင်မှုအတွက်ဝင်းကြီးဥခင်ကြီးကလည်းရခိုင်ပြည်ကိုဟိုတွားရောက်ခဲ့တယ်လို့သိရတယ်ရှင်ဒါပေမဲ့ညှိနှိုင်းတာတွေကလည်းအဆင်မပြေဘူးလို့လည်းကြားရတယ်ရှင်ဆိုတော့အဓိကပေါ့နော်ဒီမွတ်စလင်တွေကဘာတွေကိုတောင်းဆိုတာတွေရှိနေလဲရှင
်သူတို့လောလောဆယ်တော့ဟိုတောင်းဆိုတာတော့တောင်းဆိုတာရတော့မဟုတ်ပါဘူးသူတို့ကတော့ဟိုတချို့ကလည်းကိုကျွန်တော်တို့ဘယ်လောက်ပဲရှင်းပြရှင်းပြနားလည်းသဘောပေါက်မှုလွဲနေတာပေါ့နော်လွယ်နေတယ်ဆိုတော့သူတို့ကလက်ရှိကင်ထားတာတွေကဟိုအင်တော်စုစင်းင်းတွေကလည်းဘင်္ဂလီနဲ့ပဲကင်ထားတယ်နောက်တစ်ခုကဖွဲ့ကတ်တွေထဲမှာလည်းဘင်္ဂလီပဲအခုမှနာမည်ပြောရင်သူတို့ပဲနစ်နာမယ်ဆိုတဲ့အနေအထားမျိုးရှင်းပြတဲ့အတွက်တချို့ကတော့အဲသူမိသားစုလိုက်နေတဲ့အခါကျတော့ကုကမှုရုံးမှလာကောက်ခံတယ်တချို့ကျတော့လည်းစိတ်တဘောမပေါ်တဲ့အတွက်အကောက်မခံဘူးသူတို့ကတော့အဲ့လိုဖြည်းဖြည်းချင်းပဲကောက်လို့ရမယ်သဘောရှိတယ်
ဟုတ်ကဲ့အခုလက်ရှိတကောင်စီရင်ကောက်ယူမှုအတိုင်းအတာအထိဆိုရင်ဟိုဘလောက်ပြီးစီးတယ်လို့ဘလောက်အောင်မြင်တယ်လို့ပြောနိုင်မလဲရှင့
်ကျွန်တော်တို့ဒီနိုင်ငံတကာပညာရှင်တွေဟို ITF ဖွင့်လေးလာမှုနဲ့ဒီ observer တွေပေါ့နိုင်ငံတကာ23နိုင်ငံကိုယ်စားလှယ်တွေရဲ့လေးလာမှုရတော့68%ခန့်တော့အောင်မြင်ပြီးစီးတယ်လို့သူတို့ကတော့ဆုံးဖြတ်ပါတယ
်ဆိုတော့ဆရာတို့အနေနဲ့အခုဒီကြံနေသေးတဲ့ဒီအကောက်မခံသေးတဲ့လူတွေအတွက်ကိုဘာတွေဆက်ပြီးဆောင်ရွက်သွားဖို့ရှိလဲရှင့်
ကျွန်တော်ကချင်ပြည်နယ်မှာတော့သူ့အတူအစီအစဉ်နေပါပြီ။ဟိုဘက်က KNY နဲ့လက်ခံပြီးဆိုတော့ပြည်နယ်အဆင့်ပဲပြည်နယ်တကောင်စင်းကော်မတီနဲ့သူတို့အဲ့ KNY ပြည်နယ်သူတို့အောက်ခြေအဖွဲ့တွေနဲ့ပဲညှိနှိုင်းပြီးတော့ဆောင်ရွက်သွားမှာပါဗျာ။အဲ့ဒီမှာတော့အားလုံးအဆင်ပြေသွားမယ်လို့ယူဆပါတယ်။ဟိုဘက်ကတကယ်ပြည်နယ်ရဲ့ဗင်္ဂလီကိစ္စကတော့ကျွန်တော်တို့ဝင်ကြီးနဲ့အဖွဲ့အဲ့ဒီမှာနောက်တစ်ခါဒီကျွန်းအဖြစ်နဲ့ဒီအလူရှင်နိုင်ငံနေနဲ့နောက်ဆုံးတစ်ချိန်သွားပြီးတော့သူတို့နဲ့ရခိုင်ဖွဲ့နဲ့ရောဗင်္ဂလီဖွဲ့နဲ့တွေ့ဆုံညှိနှိုင်းပြီးတော့ဆောင်ရွက်ဖို့ရှိသေးတယ်ဗျာ။အဲ့ဒီတစ်ခေါက်တော့နောက်ဆုံးတစ်ခေါက်သွားဖို့ရှိတယ်ဒီတစ်ခါမှမပြေလည်ဘူးဆိုရင်လည်းသူတို့တော့တကယ်လို့ကြံရင်လည်းကြံတဲ့ area အင်အားနဲ့ကြံတဲ့ area ကိုတရားဝင်ဖော်ပြပြီးတော့ပဲခြံထားခဲ့လိုက်တော့မယ်သဘောရှိပါတ
ယ်ဟုတ်ကဲ့ဆရာတို့ကအခုဘယ်နေ့အထိနောက်ဆုံးထားပြီးတော့ဒီတကောင်စီရင်ကောက်ယူသွားမှာပါလဲရှင
်အဲအခုလက်ရှိကတော့ဒီပညာရှင်တွေပေါ့နော်ပြည်သိပညာရှင်တွေနိုင်ငံတကာပညာရှင်တွေကတော့ဒီဂျွန်လဒုတိယဘက်လောက်ဆိုရင်တော့ဒါကျွန်တော်တို့စူးစမ်းမှုကလည်းဒါတော်တော်လေး68%ခန့်လုံးရပြီဆိုတော့တော်တော့ပြီဆိုပြီးတော့သူတို့ကတော့အကြံပြုထားတယ်ဗျတော်တော့အဲ့ဒါတော့အဲ့ဒီအကြံပြုချက်ကိုတော့ကျွန်တော်ဆက်လက်ပြီးတော့တင်ပြထားပါတယ်
โอเคဆိုတော့ဆရာတို့ဒီလူဦးရေစီးရင်ကိုတော့ဘယ်တော့လောက်ထုတ်ပြန်မှုရှိပါလဲရှင့
်ကျွန်တော်တို့ရှေ့ပြေးလူဦးရေစီးရင်ကတော့အခုလာမှာတော့အပြီးထုတ်ပြန်နိုင်မယ်လို့ယူဆပါတယ်ဗျာဒါတော့ဟိုပါပေါ့နော်စုစုပေါင်းလူဦးရေနဲ့ကြားမှာစီးရင်တော့ပဲရအောင်မယ်အသေးစိတ်ချက်လဲစီးရင်အားလုံးကတော့2015စစ်ဆန်းမဲ့လောက်မှာတော့အပြည့်ဆုံးရမယ်လို့ယူဆပါတယ်ဗျာ
โอเคခုလိုဖြစ်ကြပြတဲ့အတွက်ဦးမြင့်ကြိုင်ကျေးဇူးတင်ပါတယ်ရှင
့်ကျေးဇူးပါဗျာဟုတ်ကဲ့